မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ် April 26ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီအထိ9 meter 16 19.25 ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေစီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အင်အားဖြင့်ဆန်ကလုံးမုန်တိုင်းကန့်သက်တာမနေ့နောက်ပိုင်းမှာပဲမိုးဇမ်ဘစ်နိုင်ငံမြောက်ပိုင်းဝင်ရောက်တိုက်ခတ်သွားပါတယ်မြန်မာနိုင်ငံအနှံ့ငယ်တောင်တွေမှာဖမ်းဆီးခံထားရတဲ့အကျဉ်းသား9000နီးပါးပြန်လွတ်ပြေးဖို့သမ္မတဦးမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်ကအကျဉ်းသား9ခုကနေအကျဉ်းသား6000ကျော်ကိုသမ္မတအမိန့်နဲ့ဒီကနေ့မှာလွှင့်ချင်းချမ်းသာခွင့်ပေးလိုက်ပြီဖြစ်ပါတယ်
ဒီနေ့တိုင်းခုနှစ်ခုကအဖွဲ့ရယ်အဲ့ဒီအဖွဲ့တွေကိုပြန်စစ်ဆေးပြီးတော့6948ကိုဒီနေ့ပြန်လို့နောက်တော့လည်းကျွန်တော်တို့အောက်ပိုင်းမှာရှိတဲ့အကျဉ်းထောင်တွေနဲ့
နိုင်ငံတော်သမရယုံပြောခွင့်ရဦးစောထေးပြောသွားတာဖြစ်ပါတယ်ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ကချင်စစ်ဘေးရှောင်တွေနေရပြန်နိုင်ဖို့အတွက်ကချင်လူသားချင်းစာနာမှုကော်မတီနဲ့မြို့သားပြန်လည်တင်းမြဲရေးအရေးနဲ့ငင်းငယ်ရေးကော်မတီတို့တွေ့ဆုံခဲ့တဲ့အကြောင်းတခါအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်လာမယ့်2020သမ္မတရွေးကောက်ပွဲဝင်မယ်ဆိုတဲ့အပေါ်သဘောထားအမြင်တွေကိုနှာစင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့မတိုင်ခင်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနိုကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆန်ကလုံးမွန်တိုင်းကနေတာမနေ့နောက်ပိုင်းမှာပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်သွားပါတယ်မွန်တိုင်းတန်သိမယ်လို့ခန့်မှန်းထားတဲ့ဒေသကလူပေါင်း3000လောက်ကိုဘေးလွရာပြောင်းရွှေ့ပေးခဲ့ရတဲ့အကြောင်းလဲအရေးပေါ်ခေစရေးတာဝန်ရှိသူတွေကပြောပါတယ်အင်အားဖြင့်ဆန်ကလုံးဤတိုင်းဝင်ရောက်ပြီးသတင်းပတ်အနေနဲ့ကြံမှာပဲနောက်ထပ်ဆန်ကလုံးနဲ့ကြုံရတာပါဆန်ကလုံးဤတိုင်းကိုတော့ကမ္ဘာတောင်ပိုင်းချမ်းမှာအတိအပြောက်အများဆုံးမွန်တိုင်းတစ်ခုဖြစ်နေလဲကုလသမဂ္ဂကပြောဆိုထားပါတယ်အင်အားဖြင့်ဆန်ကလုံးမွန်တိုင်းနေဝင်ရောက်လို့မရှိတဲ့ဒေသကိုတက်ခိုက်လိမ့်မယ်လို့မျှော်လင့်ထားတဲ့ကနက်ဆန်ကလုံးကပို့ပြီးတော့အင်အားပြင်းနေတဲ့အကြောင်းလဲတာဝန်ရှိသူတွေကသတိပေးနေတာပါမိုဇမ်ဘစ်နိုင်ငံမှာမွန်တိုင်းရာသီတစ်ခုအတွင်းအင်အားဖြင့်ဆန်ကလုံးမွန်တိုင်းတစ်ခုစတဲ့ခံရတာဒီချင်းဟာပထမဆုံးဖြစ်တယ်လို့လဲကုသမဂကပြောပါတယ်မိုဇမ်ဘစ်နိုင်ငံကိုမြောက်ခင်ကနက်ဆန်ကလုံးဖျက်ဆီးခဲ့တဲ့ကော်မိုရိုစ်ကျွန်းနိုင်ငံမှာတော့လူသုံးသေဆုံးခဲ့ပါတယ်
အသေးခံဘုံခွဲမှုတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့သီရိလင်္ကာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေတောက်ချတဲ့ဝိပုပွဲအတွက်နိုင်ငံတော်ဝန်ဗလီတွေနားမှာလုံခြုံရေးထောင်နဲ့ချီချထားပါဗျ။မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလက်တုံပြန်မှာစိုးရိမ်တဲ့အတွက်ဒီကနေ့တောက်ချတဲ့ဝိပုပွဲကိုမတက်ကြသူမွတ်စလင်တော်တော်များများလည်းရှိပါတယ်။နိုင်ငံတော်ဝန်မွတ်စလင်တွေသာမကဗုဒ္ဓဘာသာဝင်တွေ၊ခရစ်ယာန်တွေနဲ့ဟိန္ဒူဘာသာဝင်တွေအားလုံးလုံခြုံရေးစိုးရိမ်နေကြတယ်လို့ဗလီတက်လာသူတယောက်ကပြောပါတယ်။နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့သီရိလင်္ကာအာဏာပိုင်တွေကပြောကြားထားတာကြောင့်ဘာသာရေးအဆောက်အဦတွေကိုဧပြီလ26ဒီကနေ့ကနေပြီးတော့ဧပြီလ28ရက်တနင်္ဂနွေနေ့အထိရှောင်ကြဖို့အမေရိကန်တပ်ရုံးကလည်းအကြံပြုထားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတိုက်ခိုက်မှုတွေကိုအဓိကကြိုးကင်သူအဖြစ်မတင်ကြတဲ့အစွန်းရောက်ဒီမွတ်စလင်တရားဟောဆရာဇာရန်ဟာရှင်းမှာရှန်ဂရီလာဟိုတယ်တိုက်ခိုက်မှုအတွင်းမှာတေဆုံသွားတယ်လို့သမရမိုက်ထရီပါလာစရိစာနာကပြောကြားခဲ့ပါတယ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးလွတ်မြောက်နေသူ80ကိုလည်းသီရိလင်္ကာလုံခြုံရေးတွေလိုက်လံရှာဖွေနေပါတယ်ခရစ်ယာန်ဘာသာဝင်တွေရဲ့အစ္စတာတနင်္ဂနွေဘာသာရေးပွဲတော်နေ့တုန်းကကိုလံဘိုမြို့တော်ကခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေကိုဘုံးခွဲတိုက်ခိုက်ခဲ့မှုဟာသူတို့ရဲ့လက်ချက်လို့ IS စစ်သွေးကြောအဖွဲ့ကပြောကြားထားပါတယ်တိုက်ခိုက်မှုတွေအတွင်းမှာလူပေါင်း250ထက်မနည်းသေဆုံးခဲ့ပါတယ်အစောပိုင်းကတော့သေဆုံးသူအရေအတွက်ကို350ကျော်လို့ပြောထားပေမဲ့ကြာသာရင်းနေ့တုန်းကတော့သေဆုံးသူစရင်းကို250ထက်မနည်းလို့တာဝန်ရှိသူတွေကပြင်ဆင်ထုတ်ပြန်ပါတယ်အလောင်းတချို့ကိုနှစ်ခါပြန်ရေတွက်ခဲ့မိတာကြောင့်လို့သီရိလင်ကအစိုးရကပြောပါတယ်ရှင
်2016ခုနှစ်တုန်းကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးတနည်းကြော်ကြာထိန်းသိမ်းခံခဲ့ရတဲ့ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကိုစိတ်ကူးစက်စရေးဖြင့်မြောက်ကိုရီးယားကအမေရိကန်ကိုဒေါ်လာ200,000တောင်းခံခဲ့တဲ့အကြောင်း Washington Post တင်းစာကပေါ်ပြလိုက်ပါတယ်သတိလေးမင်းမျိုးနေချင်းအမေရိကန်ကိုပြန်ပို့ပေးဖို့စီစဉ်မှာလွှတ်ပြောင်းလက်ခံမှုအဓိကတာဝန်ယူခဲ့ရတဲ့အမေရိကန်ရရှိကစိတ်ကူးစက်စရေးဒေါ်လာ200,000ပေးဖို့သမတ်တော်နဲ့ထရန်ညွှန်ကြားချက်အရလက်မှတ်ထိုးသဘောတူခဲ့တာဖြစ်တယ်လို့လည်းနှိစက်သူတွေကိုကူကပြီးတရင်ကဖော်ပြထားတာပါ။နောက်ပိုင်းအမေရိကန်မှာတည်ဆုံသွားတဲ့ဝမ်ဘီယာအတွက်ကျန်းမာရေးဆောက်ရှောက်မှုဂုဏ်ချက်စီကိုအမေရိကန်ဗန်နိုင်းဝန်ကြီးဌာနထံတောင်းခံခဲ့တယ်လို့လည်းဆိုပေမဲ့အမေရိကန်ဆိုရကပေးမပေးဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အိမ်ပြည်တော်ပြောခွင့်ရဆာရာဆန်ဒါစ်ကတော့ပြန်ပေးဆွဲဖမ်းဆီးခံရသူတွေလွတ်မြောက်ရေးစစ်ဆေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုလို့မရှိတဲ့အကြောင်းနဲ့ဒီတွင်လည်းအောင်မြင်မှုရတာဖြစ်တယ်ဆိုပြီး Twitter လူမှုကွန်ရက်ကနေတုံ့ပြန်ထားပါတယ်။မြောက်ကိုရီးယားမှာဖမ်းဆီးခံထားသူတွေလွတ်မြောက်ရေးအတွက်အစိုးရကဘာမှပေးကြတာမရှိဘူးလို့ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ထိသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းနဲ့ Washington Post တင်းစာကရေးသားခဲ့တာပါ။ဝမ်ဘီယာကတော့မြောက်ကိုရီးယားကဟိုတယ်တစ်ခုမှာနှစ်ဖူးစည်းစာတမ်းတစ်ခုကိုခိုးယူမှုနဲ့2016ဇန်နဝါရီလထဲမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့အချိန်မှာ အသက်22နှစ်သာရှိသေးတဲ့ဝမ်ဘီယာနောက်ပိုင်းတရားရုံးတစ်ခုမှာရုံးထုတ်ရမှာတော့ဝမ်နဲ့ပန်းနဲ့တောင်းပန်တဲ့ဗီဒီယိုတစ်ခုထွက်ပေါ်လာရတာကအင်တာနက်လူမှုကွန်ရက်တွေမှာပါအကြီးအကျယ်ပြန့်နှံ့နေတာပါ2016မတ်လမှာတော့သူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်ပြီးမြောက်ကိုရီးယားမှာပဲအလုတ်ကျန်းတဲ့1015နှစ်ကြာခံမှုစီရင်ချက်ချခံခဲ့ရတာဖြစ်ပါတယ
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ဟာရုရှားနိုင်ငံဗလာဒီဗော့စတော့ဖ်မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဒီကနေ့ခီးစဉ်ကိုအဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါပြီ။မပြန်ခဲ့အစောပိုင်းကတော့စစ်တွင်းကြာဆုံးခဲ့သူတွေအတွက်ထိမ့်မှန်နေရာကိုတွားရောက်လွှမ်းသူပန်းခွေချခဲ့ပါတယ်။ကြာသားရီနေ့ရုံကသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကင်ဂျွန်အန်ကအမေရိကန်သမ္မတနဲ့ဒုတိယအကြိမ်ဗီယက်နမ်နိုင်ငံမှာထိပ်သီးတွေ့ဆုံစဉ်ကအမေရိကန်ဘက်ကမြောက်ကိုရီးယားအပေါ်စိတ်ကောင်းစေတနာမထားခဲ့ဘူးလို့ပြောကြားခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းလုံခြုံရေးဟာအမေရိကန်ရဲ့သဘောထားအပေါ်မူတည်နေတယ်လို့ကင်ဂျွန်အန်ကပြောခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမှဖော်ပြထားပါတယ်။ရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ပိတ်ဆို့တန်းခတ်မှုတွေဖယ်ရှားရေးကိစ္စတွေပြည်လည်အောင်လို့သူကြားဝင်ဆောင်ရွက်ပေးဖို့လိုလားတယ်လို့ရုရှားသမ္မတပူတင်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ကတန်းခတ်အရေးယူမှုတွေဆက်လက်ရှိနေတဲ့ကိစ္စကြောင့်သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့တာပါ။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆိုင်ရာအမေရိကန်နဲ့ဆွေးနွေးမှုတွေရပ်နေချိန်မှာမြောက်ကိုရီးယားကောင်ဆောင်ကရုရှားနိုင်ငံကိုပထမဆုံးတွားရောက်ပြီးရုရှားသမ္မတနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
်။ UAE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တင်မြန်မာဝိုင်းစီစဉ်ရဲ့တောက်ကြန်နေညနေခင်းသတင်းတွေကိုဆက်လက်ကြည့်ညံနေပါတယ်မြန်မာနိုင်ငံအနှံ့အထောင်တွေမှာဖမ်းဆီးခံထားတဲ့အကျဉ်းသား9000နီးပါးကိုပြန်လွှတ်ပေးဖို့သမ္မတဦးဝင်းမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်လိုက်ပါတယ်မြန်မာရိုးရိုးနှစ်တကူထိမ့်မှတ်ဖြစ်နေရောစာနာထောက်ထားတဲ့အနေနဲ့ပါအကျဉ်းသား6948ယောက်ကိုစီဗန်ကန်သတ်မှတ်ချက်တွေမှာထားပဲပြန်လွှတ်ပေးမယ်လို့လည်းသမ္မတရိုးရိုးထုတ်ပြန်ချက်မှာဖော်ပြထားတာပါဒီနေ့လွှတ်မြောက်လာသူတွေထဲမှာတော့ကချင်ပြည်နယ်ကတိုက်ပွဲတွေအတွင်းပိတ်မိနေတဲ့သူတွေအရေးချိုးပန်းရင်းဖမ်းဆီးခံခဲ့ကြတဲ့ကချင်တိုင်းဒေသတကြော်လှရှားသူဦးစောချက်ဦးလွန်ဆောင်တို့ပြင်လက်နက်ကင်ဖွဲ့စည်းနေဆက်သွယ်မှုနဲ့ဖမ်းဆီးခံထားတဲ့ဦးစီကောင်တို့လည်းမြကြီးကျင်းထောင်ကပြန်လည်လွတ်မြောက်လာပါတယ်။သမရရဲ့အမိန့်ချညာချက်မှာတော့နောက်ထပ်ကြံနေသေးတဲ့အကျဉ်းသားတွေကလွတ်တင်လွတ်ထိုက်တဲ့သူတွေကိုစနစ်တကျစီစဉ်နေပြီးထပ်မံလွတ်ပေးဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားတာပါ။နစ်စန်တီးအနေမှာတော့လည်းအကျဉ်းသား9000ယောက်ကိုသမရအမိန့်နဲ့ပြန်လွတ်ပေးခဲ့ပေမဲ့ဖမ်းဆီးခံထားရတဲ့တက်ကြွလှရှားသူတွေနိုင်ငံရေးအကျဉ်းသားတွေပါမလာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။အကျဉ်းသားတွေပြန်လွတ်ပေးနေတဲ့အချိန်တည်းမှာပဲသတင်းမီဒီယာသမားတွေတက်ကြွလှရှားသူတွေကိုဖမ်းဆီးရေးရမှုတွေတိုးလာနေတဲ့ပုံမှာလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်ဝန်နဲ့လူ့ခွင့်ရေးအဖွဲ့တွေကဆိုရနေပါတယ်နိုင်ငံကလူခွင့်ရေးလှရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒီနေ့ပဲကြီးညာချက်တစ်စောင်ထုတ်ပြန်လိုက်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေသတင်းမီဒီယာတွေပေါ်ဖမ်းဆီးရေးယူနေတဲ့ဥပဒေတွေကိုအမြန်ဆုံးဖျက်သိမ်းဖို့လည်းတိုက်တွန်းထားပါတယ
်တရုတ်အစိုးရရဲ့ BRI ရဝင်းနဲ့ပိုလန်မှစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည့်ပြည့်ဆိုင်ရာညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါန်ဆန်းစုကြည်တရုတ်နိုင်ငံမှာရောက်ရှိနေစဉ်အတွင်းမှာတရုတ်နဲ့မြန်မာနှစ်နိုင်ငံဖွံ့ဖြိုးရေးဆိုင်ရာသဘောတူစာချုပ်တွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်2019ကနေ2030ခုနှစ်အထိတရုတ်မြန်မာစီးပွားရေးဇင်းကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်ဆိုင်ရာနားလည်မှုစာချုပ်လွှာနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာချုပ်လွှာစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ထိုးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်တရုတ်နိုင်ငံကနေအာရှဥရောပအာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ပေးတဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုပ်နေတာနဲ့ပတ်သက်တဲ့ဒုတိယအကြိမ် BRI အပြည့်ပြည့်ဆိုင်ရာညီလာခံဖွံ့ဖြိုးမိန့်ခွန်းမှာတော့တရုတ်သမ္မတရှီဂျင်ပင်းက BRI စီမံကိန်းတွေကတရုတ်နိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေဖန်တီးနေတဲ့တစ်ချိန်တည်းမှာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးတက်စေရေးနဲ့နိုင်ငံတကာကုန်သွယ်ရေးအတွက်အခင်းချင်းသစ်ကိုဖန်တီးနိုင်ဖို့ရည်ရွယ်လုပ်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။စီမံကိန်းနဲ့ပူးပေါင်းပါဝင်တဲ့နိုင်ငံတွေမှာအခြေခံအဆောက်အုံတိုးတက်အောင်တရုတ်ကကူညီပေးနေတယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့မြောက်များတဲ့အကျွေးပြိကုံတာကြောင့်ခေတ်သစ်ပိုလန်မှကြီးစီမံကိန်းအပေါ်ဝေဖန်စရာအငင်းပွားစရာတွေလည်းဖြစ်နေတာပါ။ဒါပေမဲ့တရုတ်ကတော့ကောင်းမွန်တဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်နေတာဖြစ်ပြီးဘယ်သူ့ကိုမှအကျွေးပြိအောင်လုပ်နေတာမဟုတ်ဘူးလို့အကြိမ်ကြိမ်ညှဉ်းဆန်နေပါတယ်။ဘုံဖွံ့ဖြိုးတိုးတက်ရေးနဲ့တာယာဝါပြောရေးအတွက်ကမ္ဘာနိုင်ငံတွေကြားချိတ်ဆက်ပူးပေါင်းဆောင်ရွက်ရေးကိုပြင့်တင်ဖို့လိုအပ်တယ်လို့သမ္မတရှီဂျင်ပင်ကဒီကနေ့မိန့်ခွန်းထဲမှာပြောသွားပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်စေအောင်စီးပွားရေးအခွင့်အလမ်းတွေပို့ပြီးဖွံ့ပေးမယ်လို့လည်းကတိပြုသွားပါတယ်ဒီညီလာခံကိုဒေါက်ဆန်းစုကြည်အပါအဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်နေကြပါတယ်
အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးရလက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာရှေ့လာဇာမမြန်မာနိုင်ငံကိုတွေ့ရောက်ပြီးနိုင်ငံရေးလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာခဲ့ခတ်ဖို့စီစဉ်ထားပါတယ်။မေလ၁ရက်နေ့ကနေ၃ရက်နေ့ထိတွေ့ရောက်မဲ့ခီးစဉ်တွင်မြန်မာစိုးရတာဝန်ရှိသူတွေအရက်ဖက်လူမှုဖွဲ့စည်းကခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ။တွေ့ဆုံရမှာမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးပြည်ပခတ်တွေဆုံးသက်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူ့ခွင့်ရေးဆိုင်ရာအချက်အလက်တွေကိုဖြစ်ရှိကိစ္စတွေအာရုံစိုက်ဆွေးနွေးသွားမယ်လို့လည်းဖော်ပြထားပါတယ်။ဝင်းကြီးဟေးရဲ့အာရှခီးစဉ်ဖြစ်မြန်မာနိုင်ငံအပြင်ထိုင်း၊အင်ဒိုနီးရှား၊ဂျပန်တွေကိုနိုင်ငံတွေကိုလည်းတွားရောက်မှာပါ။ခီးစဉ်အစဖြစ်ရှေ့သတင်းပတ်မှာအင်ဒိုနီးရှားနိုင်ငံကိုတွားတဲ့အခါမှာတော့အစိုးရတာဝန်ရှိသူတွေအရက်ဖက်ဖွဲ့စည်းတွေလူငယ်ကောင်းဆောင်တွေနဲ့တွေ့မှာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံအပြင်ထိုင်းနိုင်ငံခီးစဉ်မှာတော့နိုင်ငံဆက်ဆံရေးဒေသတွင်းနဲ့အာဆီယံအသင်းဆက်ဆံရေးကိစ္စတွေကိုဆွေးနွေးသွားဖို့ရှိတယ်လို့ခီးစဉ်နောက်ဆုံးဖြစ်ဂျပန်နိုင်ငံကိုတွားတဲ့အခါမှာတော့ဂျပန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်၊ဂျပန်မဟာမိတ်ဆက်ဆံရေးအပြန်အလှန်ကြိုးစည်းပွားဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့လည်းနိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
အီရန်နိုင်ငံကနေဆီးရီးယားနိုင်ငံကို IS အကြမ်းဖက်သမားတွေအတရားဓမ္မခေါ်ဆောင်ပေါင်းသင်းကျွပြူတာခံခဲ့ရတဲ့ယာစီဒီအမျိုးသမီးတွေရဲ့ကလေးတွေကိုသူတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုပြန်လက်ခံမယ်လို့ယာစီဒီသာသနာကောင်စီကကြေညာလိုက်ပါတယ်။ယာစီဒီအမျိုးသမီးတွေနဲ့ IS တိုက်ခိုက်ရေးသမားတွေရဲ့တာသမီးတွေကိုလက်ခံတဲ့မတဲ့နှစ်နဲ့ချီအငင်းပွားနေတဲ့ပြဿနာအဆုံးသတ်စေဖို့အခုလိုဆုံးဖြတ်တာဖြစ်တယ်လို့သာသနာကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ဘလို့မှမတက်နိုင်တဲ့အဖြစ်တွေကိုရင်ဆိုင်ခဲ့ရတာကြောင့်အသက်ရှင်ကျန်တဲ့ယာစီဒီအားလုံးကိုပြန်လက်ခံမယ်လို့ယာစီဒီအကြီးအကဲကကြေညာချက်ထဲမှာရေးထားပါတယ်။ယာစီဒီအမျိုးသမီးတွေကိုဘာသာဒါရီအတိုင်းဝိုင်းနဲ့ပြန်အဝင်ခံမယ်လို့ဒီဘာသာရေးကောင်းဆောင်တွေက2014ခုနှစ်တုန်းကဆုံးဖြတ်ခဲ့ပေမဲ့ IS တိုက်ခိုက်ရေးသမားတွေနဲ့ရထားတဲ့သူတို့ကလေးတွေရဲ့ရှေ့ရေးဟာဒီအရင်တုန်းကမရေမရာဖြစ်နေတာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အကျဉ်းသားတွေပြန်လည်ပေးတဲ့သတင်းနဲ့စကြပါတယ်။တိုင်းပြည်နယ်အကျဉ်းဆောင်ခုနှစ်ခုကအကျဉ်းသား 6,000 ကျော်ကိုဒီကနေ့မှနိုင်ငံတော်သမ္မတကလွန်ကြီးချမ်းသာခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့မြန်မာနစ်ဆန်တရက်နေ့ကအကျဉ်းသား 9,000 ကျော်ကိုသမ္မတလွန်ကြီးခွင့်ပေးခဲ့ပြီးတဲ့နောက်ဒီဧပြီလအတွင်းမှာဒုတိယအကြိမ်မြောက်လွန်ကြီးချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။အခုတစ်ခေါက်မှလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်သူဦးရေအနေကျဉ်းသားပါရာဖြစ်ပါတယ်။ပြည်သူကတော့ကိုကောင်းဆန်ဟိန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီလအတွင်းနိုင်ငံတော်တမန်သားရဲ့ဒုတိယအကြိမ်လွန်ကြီးချမ်းသာခွင့်ထုတ်ပြန်ခဲ့တာမှာတိုင်းနယ်ပြည်နယ်ခုနှစ်ကူကအကျဉ်းသား 6,000 ကျော်ကိုလွန်ကြီးခွင့်ပေးလိုက်တာပါအခုတစ်ခါလွန်ကြီးချမ်းသာခွင့်ပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တမန်သားရုံးကပြောရေးဆိုခွင့်ရှိသူဦးစောတေးကအခုလိုပြောပါရယ
်အခုဒီနေ့ပြန်လွှတ်တာကကျွန်တော်တို့ကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်စကိုင်းတိုင်းနှောက်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းမကွေးတိုင်းပြည်နယ်တိုင်းခုနှစ်ကူကအဖွဲ့ရယ်အဲ့ဒီအဖွဲ့တွေကိုပြန်စီစစ်ပြီးတော့ 6,948 ကိုဒီနေ့ပြန်လွှတ်နောက်တစ်တုတ်လည်းကျွန်တော်တို့အပိုင်းမှာရှိတဲ့အကျဉ်းထောင်တွေနဲ့အကျဉ်းကျနေတဲ့ဟိုအခွဲတွေပြန်လွတ်ဖို့ဟိုကျွန်တော်တို့ပြန်လွတ်တာအဓိကအဖြစ်ပေါ့နော်ဟိုဘုရားစေဝါပုံမှန်15လောက်ရဲ့လောက်ရဲ့အဲဂိုင်းဆောင်မှုနောက်တစ်ခုကဘုရားစေဝါ30လောက်မှုပုံမှန်16ဒါနဲ့ပတ်သက်လို့ဟိုအကျဉ်းကျကန်နေတဲ့သူတွေအဲ့ဒါကြီးဦးစားပေးပြီးလွတ်ပါတယ်နောက်အခုကျွန်တော်တို့ပြန်ပြီးလုပ်နေတဲ့တချို့ဟိုအီဟိုအခွဲတွေပေါ့တိုင်းသားလေးတိုင်းဖွဲ့စည်းပြီးကျွန်တော်တို့သမရနဲ့တာမင်ငန်စီကိုအကျဉ်းအကျဉ်းတော်တွေမှာကြာခံနေတဲ့သူတို့တပ်ဖွဲ့ဝင်တွေပြန်လို့ပြေဖို့တင်ပြထားတာအခွဲ၃ဖွဲ့ရှိတယ်။အဲဒီအခွဲတွေလည်းကျွန်တော်တို့ပြန်လို့ဖို့ရှိတယ်။နောက်ဟိုတချို့နိုင်ငံရေးနဲ့ပတ်သက်တဲ့ဟာလေးဆိုပြောထားတာရှိတယ်။အဲဒီလည်းကျွန်တော်တို့ပြန်လို့ဖို့ရှိပါတယ
်။ပြီးခဲ့တဲ့မြန်မာနှစ်ဆက်တရနေ့ကလည်းအကျဉ်းသား9000ကျော်ကိုတမသားကလူငင်းချမ်းသာခွင့်ပေးခဲ့တာကြောင့်ဒီတစ်ကြိမ်ဟာဧပြီလအတွင်းဒုတိယအကြိမ်မှာဖြစ်ပါတယ်။မကြာခင်မှာတတိယအကြိမ်လူငင်းချမ်းသာခွင့်ထပ်ပေးဖို့ရှိတယ်လို့လည်းဦးစောတီကပြောပါတယ်။တမန်သားရဲ့လူငင်းချမ်းသာခွင့်ကုစလုံးမှာမွေးရည်ဆေးနဲ့ထောင်ချခံထားရသူတွေအများစုပါဝင်တာဖြစ်ပါတယ်။နှစ်ဆက်တရနေ့ကလူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ပြီးဒီကနေ့လူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား3ဦးပါဝင်ပါတယ်။ဒီ3ဦးထဲမှာပြီးခဲ့တဲ့ဒီဇင်ဘာလကကချင်ပြည်နယ်အတွင်းဒုက္ခသည်အရေးဦးဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုစော်ကျတို့2ဦးလည်းပါဝင်ပါတယ်။တမန်သားရဲ့လူငင်းချမ်းသာခွင့်နဲ့တလအတွင်းအကျဉ်းသား1000ခွဲကျော်လူငင်းခွင့်ရတဲ့အထဲမှာနိုင်ငံရေးအကျဉ်းသားကတော့စေကနဲ့တော့ပါဝင်မှုရှိတယ်ပေါ့နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဝေဖန်နေကြတာပါတတိယအကျဉ်းလူငင်းချင်းသာခွင့်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်လာဖို့မျှော်လင့်တယ်လို့ နိုင်ငံရေးအကျဉ်းသားကုညီဆောင်ရေးအသင်း ABBB ကကိုအောင်မျိုးကျော်ကအခုလိုပြောပါရယ
်ဟိုအခုကတိုင်းပြည်နယ်ခုနှစ်ခုပါလွှတ်တာလေဟိုတော်ရရရခေါ်ကြလို့ရှိရင်တော့ကြံခဲ့တဲ့တိုင်းပြည်နယ်ကဟိုလူတွေကလည်းလွှတ်မယ်အဲပြီးတဲ့ခါကျတော့ဒီဟိုတောင်ဟာတိုင်းနာနဲ့နိုင်ငံအဖွဲ့အစည်းတို့ကတောင်ဟာရဲ့အကျဉ်းသားတွေရှိတယ်ပြည်ထောင်စုနိုင်ငံရေးရထင်ထင်ထားတဲ့လူတွေရှိတယ်။ဒီလူတွေကိုလည်းအခုဟိုစီးကျစ်နေတယ်ပေါ့နော်။စီးကျစ်နေတဲ့ဒီလူတွေကိုလည်းလွတ်ပေးမယ်ဆိုတော့တတိယချိန်မှာတော့နိုင်ငံရေးကျင်းသားတွေအကုန်လုံးပါလာဖို့ကျွန်တော်တို့လည်းပြောနေတယ်။အကုန်လုံးကိုလည်းဆွေးနွေးပြီးလွတ်ပေးပါလို့လည်းပြောနေတယ်။နိုင်ငံရေးကျင်းသားတွေကကျွန်တော်တို့ဒီဟိုတိုင်းပြည်ကိုပြည်သူလူထုဒုက္ခပေးနေတဲ့လူတွေမဟုတ်ဘူး။တိုင်းပြည်ပြည်သူကြောင့်လည်းအကူအညီတူချက်ကိုတုံ့လုံးကန်ရင်းနဲ့ဟိုအနာမယ်ဖွဲ့စည်းနေတဲ့အပြင်သဘောကျမှုတူတဲ့အခါဖန်တီးဖိနေခဲ့ရတယ်ဖြစ်တယ်။ဒါကြောင့်မို့ဒီလူတွေကိုအမြန်ဆုံးလွှတ်ပေးနိုင်မယ်လို့လည်းနောက်တစ်ချိန်မှာအားလုံးကိုချင်းချင်းစီပါလာနိုင်မယ်လို့လည်းကျွန်တော်လည်းလည်းလွှတ်ပေးပါလို့လည်းကောင်းဆုံးလို့လည်
းမြန်မာနိုင်ငံမှာအချင်းတောင်နဲ့အချင်းသားမျှတမှုမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေရှိနေတယ်လို့အချင်းတောင်တွင်ချက်တဲမှုတွေကိုဖြေရှင်းဖို့အတွက်အချင်းတောင်တွင်ပြည်ပြင်ပြောင်းလဲမှုတွေလှုပ်သွားဖို့တိုက်တွန်းပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအချင်းဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းစိုးကတော့နောက်ထပ်အချင်းတောင်တစ်ခုနဲ့အချုပ်တစ်ခုတိုးချဲ့ဆောင်ရွက်ဖို့ရှိနေကြောင်းပြောပါရယ်
။ဟိုအဲ့ဒါမှာဆောင်နေတာမကွေးထောင်နဲ့တထုံထောင်ဆောင်နေတာပဲဗျ။နောက်တစ်ခုကတော့ဖားကန်အချုပ်ထောင်ဆောင်နေစေပါဗျ။အဲ့ဒါဟာကိုပြောတာပါဗျ
။ပြီးခဲ့တဲ့ရက်ပိုင်းကအချင်းတောင်တချို့ကအချင်းသားတွေအနေနဲ့လူငင်းချင်းသာကွေးထဲမှာပါတဲ့အပေါ်စုပူစနပြတာတွေရှိခဲ့တာပါ။တတိယအချင်းလူငင်းချင်းသာကွေးပြီးမဲ့ထဲမှာတော့အချင်းကြခင်နေရတဲ့တဲန်သားလက်နက်ကင်တွေလေလွတ်တင်လွတ်ထိုက်သူတွေလွတ်ပေးမယ်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောပါလေခင်ဗျာ
သမ္မတကအချင်းသားတွေကိုဒီကနေ့မှလူငင်းချမ်းသာခွင့်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ကိုကောင်းဆန်ဟိန်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ကချင်လူသားချင်းစာနာမှုကော်မတီ KHCC နဲ့မြို့သားပြည်နယ်တင့်မြတ်ရေးနဲ့ညီညာရေးကော်မတီ NRPC တို့တွဲဆုံပြီးတော့ကချင်ပြည်နယ်ကစစ်ဘေးရှောင်နေနေရပြန်နိုင်ရေးအတွက်ဒီကနေ့မှာဆွေးနွေးခဲ့ကြပါတယ်တမတော်အနေနဲ့တိုင်းရင်းသားဒေသတွေမှာစစ်ရှင်လျှော့ပြီးတော့ညီညာရေးတည်ဆောက်မှသာစစ်ဘေးရှောင်နေနေရအမြန်ပြန်နိုင်လိမ့်မယ်လို့လည်းကချင်ဖွဲ့ကပြောပါတယ်ဒီအကြောင်းကိုတော့ VA မြန်မာပိုင်းသတင်းတော့ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်ဗျာ
မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နေရစွတ်ကွာထွက်ပြေးခဲ့ရတဲ့စစ်ဘေးဒုက္ခသည်တွေဂွန်နိကာရှိရှိဘေးကင်းလုံခြုံစွာနေရပြန်နိုင်ရေးပြင်ဆင်ဆောင်ရွက်တဲ့အနေနဲ့ကချင်လူသားချင်းစာနာမှုကော်မတီ KCC နဲ့အမျိုးသားပြည်လည်တင့်မြဲရေးကော်မတီ NRPC တို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြတာပါဒီဆွေးနွေးတာနဲ့ပတ်သက်လို့အမျိုးသားပြည်လည်တင့်မြဲရေးနဲ့ငြိမ်းချမ်းရေးကော်မတီ NRPC အဖွဲ့ဝင်ဦးထွန်းထွန်းက
ဒီစီမေးချောင်းနေရစွန်ကရတဲ့ပြည်သူတွေအတွက်ဒီလူသားချင်းစာနာပရိုဂရမ်ကိုဆက်ရအောင်ဒီလူတွေမိနေတဲ့အတွက်ဒီဟာဆောင်ရွက်ပေးရှိပါတယ်ဒီနေ့ဆွေးနွေးပွဲမှာဒါကပြည်ပြည်ရဲ့အမှားဒီရဆုံးပါတဲ့ IDP လေးနဲ့ဒီကောင်းတို့ရဲ့ကိုဗုဒ္ဓေကရှိရှိနဲ့ဘေးကင်းလုံးစွာပြန်လည်ဖြေဆန်းနေနိုင်နိုင်မှု IDP လေးအဲ့တော့လိုအပ်နေတဲ့လူသားနဲ့စာနာထုတ်ထားတဲ့ဥပဒေတွေပြနိုင်မှု IDP စကန်နဲ့ဘေးကင်းနိုင်မှုပြည်စားလို့တော့ဒီချင်းချင်းမှာဖြစ်ပါတယ် IDP အရေးကြီးတာလည်းဒီနေ့တိုင်းဖြစ်စဉ်မှာဒါမဖြစ်နေဘူးပူဇော်ပြီးဖြစ်ခြင်းရမယ်ဆောင်ရွက်ပေးရမယ်လုံခြုံရေးစားဖြစ်ခဲ့ဆိုတာအားလုံးနဲ့အတိအကျဖြစ်ပါတယ်နော်ဒီအခုပြရတဲ့ဆောင်တော်ရင်းနဲ့လူတော်ပြေဆုံးနေရမှာဒီယူနီဘူတီဆောင်ဖို့အတွက်နိုင်ငံမှာဒီထောက်ချင်နိုင်မှု IDD ရေးနေရာတဲ့လုပ်ငန်းတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့ဒီ NRPC ကဆောင်ရွက်ခဲ့တာဖြစ်ပါတယ
်စစ်ဘေးရှောင် IDP တွေနေရပြန်ပို့နိုင်မှုမှာတမန်တော်အနေနဲ့တိုင်းသားဒေသတွေမှာစစ်ရှင်လျှော့ချပြီးငြင်းငြင်းတည်ဆောက်ဖို့လိုအပ်တယ်လို့ကချင်လူသားချင်းစာနာမှုကော်မတီဥက္ကဋ္ဌဒေါက်တာကလန်းဆွန်ဆန်ကပြောပါတယ်
အဲ့ဒီနေရာပြန်ပြီးစာစီးရတဲ့အများဆုံးဆက်နေတဲ့အတွက်ကြောင့်တမ်းတော်ကလည်းတိုင်းသားပေါ်မှာယုံကြည်စွာရှင်းအမြင်ရှင်းလို့ပဲတော့ပါလေ။တိုင်းသားဒေသကလို့စစ်ရှင်ချော့ပြီး IDP နဲ့ယုံကြည်မှုရှိတဲ့အဖြစ်ဒီကိန်းတက်ကောင်ရှိတော့ဒီရတဲ့စကန်ဒီဆောက်ချင်းကိုသူဒီသားမှာဆုံးပါရဲ့ငင်းချမ်းရေးငင်းချမ်းရေးဒီဆောက်မှုငင်းချမ်းမှုဒီဆောက်ရေးအတွက်လုံဆောင်နေမှာက IDP နဲ့တည်းရအခြေအနေတို့ကိုအခု
မြန်မာတပ်မတော်ကလေးလထာတစ်ဖက်သက်အပြည့်ရဲ့စေချောင်းကြီးညာခဲ့တဲ့2018ခုနှစ်ဒီဇင်ဘာနောက်ပိုင်းကစလို့ကချင်စစ်ရှောင်တွေနေရပြန်နိုင်ရေးအတွက်အစိုးရရဲ့အမျိုးသားပြန်လည်တင့်မြင်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KI ကိုကြားမှာဆွေးနွေးတာဒီစတင်ခဲ့တာပါ ဒီနေ့အစောပိုင်းမှာတော့ဝိုင်းမော်မြို့နယ်နတ်ဆန်ရင်ကြီးရွာကစစ်ရှောင်မီတာသူ20လောက်လူရည်တရာကျော်ဟာနေရပြန်လာကြပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကမိုင်းရှင်းလင်းနာတွေအပါအဝင်လိုအပ်တာတွေကူညီပေးခဲ့ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက KCC နဲ့ NRPC တာဝန်ရှိသူတွေတွေ့ဆုံပြီးနောက်ထပ်ဒုက္ခတွေတွေနေရပြန်နိုင်ရင်ဆွေးနွေးခဲ့ကြပါသေးတယ်။မြန်မာတပ်မတော်နဲ့ KIA တို့ဟာ2021ခုနှစ်မှာတကြောပြန်တိုက်ပွဲဖြစ်လာတာအခုနဲ့ဆို9နှစ်ကျော်လာပါပြီ။တိုက်ပွဲကြောင့်မြကြီးနာ၊မိုးကောင်၊ဗမော်တို့မှာစစ်ပေးဆောင်စကန်တွေဖွင့်လှစ်ထားပြီးစစ်ပေးဆောင်တရင်းကျော်ကြီးခိုလုံနေရပါတယ်ခင်ဗျာ
။ကချင်စစ်ပေးဆောင်တွေနေရပြန်နိုင်ဖို့အတွက်နေပြီးတော့မှဒီကနေ့ဆွေးနွေးခဲ့ကြတာနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့ကိုထောင်းခန့်ပြောပြသွားတာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုမကြာခင်မှာပြောပြဖို့ရှိပါတယ်။အခုအရင်တော့လာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
။မြန်မာနိုင်ငံအကြီးအကဲဖြစ်ကြတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆိုင်စုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်းလိုင်းတို့ဟာဒီအပိုင်းတွင်းမှာမြမအင်းကြီးချင်းကပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုက်ရိုက်လိုင်းစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုက်ရိုက်လိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
တော်ရရှင်နေနေကျွန်တော်တို့ရဲ့ဒိုင်ရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါတယ် VOA မြန်မာပိုင်းကနေတောက်ချာနေတဲ့နေကင်းသတင်းတွေကိုဆက်ပြီးတော့အံလွန့်ပေးနေပါတယ်အခုတော့2020အမေရိကန်သမ္မတရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါတယ်2020အမေရိကန်သမ္မတရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မဲ့အကြောင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကခြေစပ်ရင်းနေမှာထည့်ဝင်ကြေညာလိုက်ပါတယ်ဒီမိုကရက်ပါတီဘက်ကဝင်ရောက်ယှဉ်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်း20ရှိတဲ့အထက်လူမှုစစ်တမ်းတွေအရဘိုင်ဒန်ဟာထိတ်ဆုံးမှရှိနေပါတယ်ဒါပေမဲ့အရင်ကသမ္မတရွေးကောက်ပွဲနှစ်ချိန်ဝင်ရောက်ခဲ့ပြီးမအောင်မမြင်ဖြစ်ခဲ့တာအသက်ကြီးလွန်နေတာအပြင်သူရဲ့ policy တွေအပေါ်မေးခွန်းထုတ်စရာတွေရှိနေတာကြောင့်သူ့အနေနဲ့လူငယ်မဲဆန္ဒရှင်တွေနဲ့မတူညီတဲ့လူမျိုးစုနောက်ခံတွေနဲ့နိုင်ငံရေးယူဆတွေပုံမပါဝင်လာနေတဲ့ Democratic Party အတွင်းလုံလောက်တဲ့ထောက်ခံမှုရနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်ဒီကြောင့်ကတော့ VOA သတင်းနောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
We are in the battle for the soul of this nation
တိုင်းပြည်ရှင်သန်နေထိုင်ရေးအတွက်ကျွန်တော်တို့တိုက်ပွဲဝင်နေတာပါ
အဲ့လိုအွန်လိုင်းကနေဗီဒီယိုနဲ့ကြေညာပြီး2020သမ္မတရွေးကောက်ပွဲကိုခြေစုံပြစ်ဝင်ရောက်လာတဲ့ဒုသမ္မတဂျိုးဘိုင်ဒန်ဟာသမ္မတဒေါ်နယ်ထရန့်ကိုလည်းတိုက်ခိုက်ပြောကြားခဲ့ပါတယ
် But if we give Donald Trump 8 years in the White House he will forever and fundamentally
ဒေါ်နယ်ထရန့်အိမ်ပြီးတော့မှရှင်းနေနေဝင်ပေးလိုက်ရင်ကျွန်တော်တို့တိုင်းပြည်ရဲ့ပုံမှန်သဏ္ဍာန်နဲ့ကျွန်တော်တို့ဘယ်လိုလူဖြစ်တယ်ဆိုတာတွေလုံးဝပြောင်းလဲသွားနိုင်တာကြောင့်ဒါကိုကျွန်တော်ဘေးကနေဒီတိုင်းရက်ကြည့်မနေနိုင်ပါဘူး
သမ္မတထရမ့်အကြီးအကျယ်ဝေဖန်ခံရတဲ့ဗာဂျီးနီးယားပြည်နယ်ရှာလော့ဗယ်လ်မှာ2018ခုနှစ်ကဖြစ်သွားတဲ့လူမျိုးကြီးစိုးရေးဝါဒီတွေနဲ့အဲ့ဒါကိုစန့်ကျင်သူတွေအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့ကိစ္စကိုဘိုင်ဒန်ကသူ့ဗီဒီယိုထဲမှာအလေးပေးပြောဆိုထားပါတယ်။အဲ့ဒီဖြစ်စဉ်အတွင်းနှစ်ဖက်စလုံးမှာလူတော်လူကောင်းတွေပါဝင်ခဲ့ကြောင်းသမ္မတထရမ့်ကပြောခဲ့တာပါ။ပြီးခဲ့တဲ့လကဝါရှင်တန်ဒီစီမှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းသူ့အနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့မိသားသမားများအဖွဲ့ကဘိုင်ဒန်ကိုတိုက်တွန်းခဲ့ကြပါတယ်။သုံးချိန်မြောက်သမ္မတလောင်းအဖြစ်ရှင်ပြိုင်နာမှာတော့ဘိုင်ဒန်ဟာအများစုကထောက်ခံတဲ့သူအဖြစ်ဝင်လာခြင်းဖြစ်တယ်လို့သူတေသီဂျင်ကက်စလာကပြောပါတယ
် He's a front runner he's not a super strong front runner the way Hillary Clinton was where it felt like
သူကရှေ့ဆုံးမှာရှိနေပါတယ်သူက Hillary Clinton လို့အစကတည်းကရှေ့ကနေတည်တည်တသာဦးဆောင်နေတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့သူကရှေ့ကနေထိုက်တန်စွာဦးဆောင်နေတယ်လို့ကျွန်တော်ထင်တယ်လူလူကြားမှာသူ့ကိုတကယ်နှစ်သက်ထောက်ခံသူတွေရှိနေတယ်လို့ Donald Trump ကိုအနိုင်ရလိမ့်မယ်လို့ယူဆနေကြပါတယ်
လူငယ်အများစုပါဝင်ပြီးမတူညီတဲ့လူမျိုးစုနဲ့နိုင်ငံရေးအယူအဆရှိသူမဲဆန္ဒရှင်အများစုရဲ့ထောက်ခံမှုရနိုင်ဖို့ကြိုးစားနေကြတဲ့အမျိုးသမီးနဲ့လူနည်းစုတွေပါဝင်တဲ့များပြားလာတဲ့ဒီမိုကရက်သမ္မတလောင်းတွေနဲ့ဘိုင်ဒန်ရင်ဆိုင်ရမှာလို့သူတေသီမက်ဒက်လက်ကပြောပါတယ
် Field is so sprawling and it's so such an interesting and dynamic
ရှင်ပြဲမဲ့ကွင်းကကျယ်ပြန့်လွန်းနေပြီးဥမွေလင်းလင်းပြောရမယ်ဆိုတော့
အနံ့ရနိုင်လောက်တဲ့အားကောင်းတဲ့ကုစည်လောင်းတွေပါနေတာလည်းတွေ့ပါတယ
်လူတွေကိုထိတွေ့ဆက်ဆံတဲ့သူ့ရဲ့အမှုအကျင့်ကြောင့်အမျိုးသမီးတွေဘက်ကလိန်ပိုင်းဆိုင်ရာမဖွဲ့မရဆက်ဆံတယ်ဆိုတော့ဝေဖန်မှုတွေလည်းမကြသေးခင်သတင်းပတ်တွေအတွင်းဂျိုးဘိုင်ဒန်ရင်ဆိုင်ခဲ့ရပါတယ်ဒီမိုကရက်အများအပြားကတော့ဂျိုးဘိုင်ဒန်ဟာအလဲလဝါဒီသမားလို့ရှုမြင်ကြပြီးသမရဘာရကိုဘားမလည်းအောင်မှာဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့အတွေ့အကြုံကတိုးတက်တဲ့အယူဆရှိသူတွေရဲ့ထောက်ခံမှုကိုရစေနိုင်မယ်လို့ယူဆနေကြပါတယ
်။ Now everybody asks, you know, what kind of Democrat? I'm an Obama Biden Democrat, man.
လူတွေကခင်ဗျားဘယ်လိုဒီမိုကရက်မျိုးလဲလို့မေးကြလို့ရှိပါတယ်။ကျွန်တော်ဟာ Obama Biden Democrat ပါ။ဒီအတွက်လည်းကျွန်တော်ဂုဏ်ယူပါတယ
်။ရှေ့ကပြေးနေတဲ့ကိုယ်စားလှယ်လောင်းတူအနေနဲ့Biden ဟာတိုက်ခိုက်မှုတွေခံရနိုင်တယ်လို့သူတေသီ Jim Kessler ကပြောပါတယ
်။ He will immediately face a lot of attacks because he is the candidate that people feel like other candidates feel like I need
to ကိုယ်စားလှယ်လောင်းတွေကလည်းသူ့ကိုငါတို့တိုက်ခိုက်ရမယ်ဆိုတဲ့အယူအဆနဲ့ဝိုင်းတိုက်ခိုက်တာကိုခံရမှာတော့သိကြပါတယ
်။တမရထွန်းကလည်း Twitter လူမှုကွန်ရက်ကတဆင့် Sleepy Joe လို့သူ့ကိုတင်စားခေါ်ဆိုပြီးဘိုင်ဒန်ရွေးကောက်ပွဲဝင်ပြိုင်မှာကိုကြိုဆိုလိုက်ပါတယ်။အသက်86နှစ်ရှိပြီဖြစ်တဲ့ဘိုင်ဒန်ကလာမယ့်နှစ်ရွေးကောက်ပွဲမှာသမရထွန်းကိုဖြုတ်ချနိုင်သူဟာသူသာဖြစ်တယ်ဆိုတဲ့ဗျူဟာကိုချမှတ်ဆောင်ရွက်နေပုံရကြောင်းလိလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝန်းနိုင်ပြောပြသွားတာဖြစ်ပါတယ် VOA မြန်မာဘိုင်းကနေတောက်ချနေညနေခင်းသတင်းတွေကို line to meter 16 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါကျွန်တော်တို့အခုအတန်လွှင့်ပြီးပြီးချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set ဂျိုးလူနဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဆိုင်ကလုန်းမွန်နှံကနေတာမနေ့နောက်မိုက်မှာပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တက်ခတ်ပါတယ်မွန်နှံတန်သိမယ်လို့ခမန့်ထားတဲ့ဒေသကလူပေါင်း3000လောက်ကိုတော့ကြိုတင်ပြီးတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းလဲအရေးပေါ်ကိစ္စရေးတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါအထက်ကဘုံခွက်တက်ခတ်မှုတွေကြောင့်လူပေါင်းရာနဲ့ချေသေဆုံးခဲ့ရတဲ့တရီလင်္ကာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေတောက်ချန်တဲ့ဝှက်ပြွေးပွဲတွေနိုင်ငံတော်ကပလီနီနာမှာလုံခြုံရေးထောင်နဲ့ချီချထားပါဗျ။မွတ်စလင်ဆွေရောက်တဲ့တက်ခိုင်မှုကိုလက်တုံပြန်မှာဆိုးရိမ်နေကြောင်းဒီနေ့တောက်ချန်တဲ့ဝှက်ပြွေးပွဲကိုမတက်တဲ့မွတ်စလင်တွေလည်းတော်တော်များရှိခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဟွန်ကရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ဒီနေ့ခီးစဉ်ကိုအဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါဗျ။ပြန်ရင်အစောပိုင်းတွင်မှာတော့စစ်တွင်းကြာဆုံးသူတွေရဲ့အထိတ်မှတ်နေရာကိုတွားရောက်ပြီးတော့လည်းလွမ်းသူပန်းဝေးချခဲ့တာပါ။2016ခုနှစ်တုန်းကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးနောက်တနည်းကြော်ကြာထိမ့်သိမ်းခံခဲ့ရတဲ့ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကိုစိတ်ကူးသားစရိတ်ဖြင့်မြောက်ကိုရီးယားကအမေရိကန်ဒေါ်လာ2,000တောင်းခံခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြလိုက်ပါတယ်။ဒီလိုမင်းမျိုးနေချင်းအမေရိကန်ကိုပြန်ပို့ပေးဖို့စီစဉ်ရမှာလွှတ်ပြောင်းလက်ခံမှုအဓိကတာဝန်ယူခဲ့ရတဲ့အမေရိကန်အရာရှိကစိတ်ကူးသားစရိတ်ဒေါ်လာ2,000ပေးဖို့သမ္မတထရန့်ရဲ့ညွှန်ကြားချက်အရလက်မှတ်ထိုးသဘောတူခဲ့တာဖြစ်ကြောင်းလည်းနှိစက်သူတွေကိုကူကားပြီးတော့သတင်းကဖော်ပြထားတာပါ။နောက်ပိုင်းအမေရိကန်မှာတည်သွားတဲ့ဝမ်ဘီယာအတွက်ကျန်းမာရေးဆေးကိုတော့အမေရိကန်ဗန်နိုင်းဝန်ကြီးဌာနထံတောင်းခံတယ်လို့ဆိုပေမဲ့ပြင်းပြဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Chandra ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line meter 16နဲ့25ရုပ်ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.
From Washington, this